American ပြည်အစုအနောက်လယ်ပိုင်းဒေသ Michigan ပြည်နယ်အစိုးရနဲ့အုပ်ချုပ်ရေးမှူး Gretchen Whitmer ကို November 3ရက်သမရရွေးကောက်ပွဲမတိုင်ခင်ဖြုတ်ချဖို့အတွက်ကြံစည်မှုတစ်ခုကိုတားဆီးနိုင်ခဲ့တယ်လို့ FBI ပြည်ထောင်စုစုံစမ်းရေးဘျူရိုကပြောပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးဖမ်းဆီးခံသူ6ဦးရှိနေပြီးသူတို့ဟာလာပေါင်းများစွာဒီကိစ္စအတွက်ကြိုးတင်ကြံစည်ခဲ့တဲ့အပြင်စီးရေးကျင့်ကြံသူတွေနဲ့ပါလေ့ကျင့်ခဲ့ကြတယ်လို့ဩဂုတ်လနဲ့စက်တင်ဘာလထဲမှာအစမ်းလေ့ကျင့်မှုတွေလုပ်ခဲ့တယ်လို့ပြည်ထောင်စုတရားရုံးရာဇဝတ်မှုကင်းဆန်တိုင်ကြားချက်မှာဖော်ပြထားပါတယ်။အခုလိုကြံစည်သူတွေကိုဖမ်းမိဖို့အတွက်သတင်းပေးချက်လက်တွေနဲ့အစိုးရထောက်လှမ်းရေးအဖွဲ့ကမှမသိအောင်အယောင်ဆောင်ပြီးဖော်ထုတ်ခဲ့တာဖြစ်ကြောင်းချစ်သပရင်းညက်နေသတင်းစာရှင်းလင်းပွဲမှာအနာဘန်တွေကပြောပါတယ်။အုပ်ချုပ်ရေးမှူးဝစ်မာဟာကိုဗစ် -19 နဲ့ပတ်သက်ပြီးတားဆီးပိတ်ပင်မှုတွေပြင်းပြင်းထန်ထန်လုပ်သူလို့မီရှိဂန်ပြည်သူတွေကသတ်မှတ်တယ်လို့သူမရဲ့ပြည်နယ်တွင်းတားမြစ်ပိတ်ပင်မှုအမိန့်တွေဟာဖွဲ့စည်းပုံအခြေခံဥပဒေချိုးဖောက်ရာရောက်နေတယ်လို့လည်းဒီလအစောပိုင်းမှာမီရှိဂန်တရားရုံးချုပ်ကပြောကြားခဲ့တာပါ။